不是耶，这里都一路不你批判的味道，你包东西吃开吧呗。哎，你听啊，连你聊闽南么讲，比如陆地啊，拢倒数给他哈，题目是亚布吧。你包东西加来的人力太大，你妈那个哈题目是那个么批的无数啦，那个伊的妈的哦，比如你讲吧，来看家里批的喽。老些对，在这比较陆地少些，但比朋友多的也出来的嘞，批不我们哪里话务？但是那不这样，阿那些那个批的喽。阿那些人希望看看木棉片咯，阿那些人啊，带着皮带的我沿路里的拍的葡萄路皮啊的手臂，阿棉啊冻在家吧嘞。但是那这个呢，带皮的皮做的，古罗钱的皮的样呢不得比，怎么会是罗拉娃的手嘞？再看你这个，把阿那些把罗阿切的心里的嘞，把马云的卢克家的嘞手来捂着，冻在的，没对样子了，捏巴巴的。古里把心里弄捏冻在皮干的，把这平安的有病的来手来。
第七个建议，当年哈，这边龙啊，不老实的进东京买的，包括路经买的，属于不老白山那边家里的，不老白当属里的，怎么着个么办？不老法么偏南路属的，等于啥吧？等于阿天怎么着哈？台北啊，亚都区的西部周边个，张大皮皮、一汉大阿皮皮、牛大米皮皮、啤酒皮皮、潘素潘、叶素叶、德素皮，把阿妹贝贝、老妹属的，全年牛属的，啤酒的也算啦。这话你妈妈好吧？第一句怎么说？路的乌的幺幺个把阿妹贝贝拿开那破犀牛出来吃，破犀牛切成乌的，地在乌的，这时间这乌的这个拿开那怎么没有吃了啊？使用家务路吧嘞？到三十几阿八位，再看你哈，你都在转，到过十年的家刚才抛给家把也拿出来，你跟偷些吧？那这个啊，再看你也 democracy 在关心那个家的崩的了吗？你妈那个啊，再看你哈，阿那些那个没这么久，啊再对看，不我别看，你再看，汤家单家看，中南的尼亚马罗，也算得的哈，再算啥吧呗？那个的看那嘞，是哪嘛嘞？
因为咩 ？democracy 也对，代表未来出来，阿那些我偏向内幕，阿那些是你从大部对都这么好呗，但你朋友都在乎。该对比哪里？强大绝望比，别人也把位拍拍看，你妈的留哪里？皮老虎说的，一万件的那嘞，他太在家里玩嘞。表扬也行嘛，怎么回事？该不会奥秘没说耶？皮那个 AI 组的阿奈罗比，比如说第二龙哦，阿高龙里部六万嘞。但看不阿嘛皮谁？阿那的超多亚的亲的皮谁？阿那龙总亚的卡嘛没皮谁？哎，你听哈，也几万嘞。特别你妈那个再看的呀，阿那心里个多少不老被阿用西家比。比如说 ，AI 事业跟啥股咯，没有他个家还赌完嘞。前天嘛，让谁那些呢？江南的股沿路都是爆仓完嘞。江南的 AI 七年多都开的路，别人一生的股啊，别是养，别是一个家完嘞。
哪组？比如说 ，CRI 那年嘛，德国没三只嘛，撇得路多少笔 ？CRI 那不太那昂嘞，你帮助判定个家把定嘞。出家来的苦干咯，再看 AI 组的哈，阿那些三只嘞，人家也得得路上目的个乱意。比如的 AR 七年的短呀哦，阿那些的品类的价格 ，AR 高了哦，不如楼下木牛，不如阿贝木牛嘛，楼客人们对价呀吧不？到二三手机果然低不呢？阿那些的个张大瑞股品类里的，今年也是那个贴心里的，价位呢不如去年要要，今年股得哦定价手机，楼座人们没楼客的路。单独几大位股嘞，事业内家哦，门店家呢，不老板批内批内，强大哦，做啥家虽然有嘞，没标给吧不？张大位股特别是家不，南岸一股新闻家不，老早咱们有老板是给了吧？大早嘞，阿龙底下嘞在，比如路途哈，阿那先过安住奶奶，靠阿事业比如嘞，天门那边，你家哪里嘞？有位土家哟，今年年小米一把。一阿七年的比如的提拉罗拉巴呗，那这个那是当地青年股编辑的，南岸那在林岩庄三十几年，等罗高贵乌鸡酒不中呼吸没有难度，你要 တိုင်းပြည်ကိုအာဏာခွဲဝေအုပ်ချုပ်နေကြတဲ့ပုံစံမျိုးရှိနေနိုင်ပါတယ်။ဒါဟာရာစုနှစ်တဝက်လောက်အထိတိုင်းပြည်ကိုစစ်အာဏာရှင်တွေကသာရာနှုံးပြစ်ချုပ်ကန်ချဲလဲလွှမ်းမိုးလာတာနဲ့နှိုင်းရှင်လိုက်ရင်တော့အလွန်ကြီးမားတဲ့တိုးတက်ပြောင်းလဲမှုလို့ပြောနိုင်ပါတယ်။ဒါပေမဲ့ဒီလိုအခြေအနေပေါ်ပေါက်လာရတာဟာဒေါ်စန်းစုကြည်ဦးဆောင်တဲ့အတိုက်ခံတွေရဲ့ကြိုးပမ်းမှုပြည်သူလူထုတရက်လုံးရဲ့မဲပေးမှုကြီးတက်တက်ကြောင့်ပဲတော့မဟုတ်ပါဘူး။နှစ်ပေါင်းများစွာအတွင်းစစ်ဗိုလ်ချုပ်ဟောင်းနေကြအာဏာရပါတီကြကြီးမားတဲ့အကွဲပြဲပြဿနာ၊နေဆက်ပြဿနာတွေကြောင့်တရုတ်နဲ့သဘောထားကွဲပြီး2015ရွေးကောက်ပွဲရလဒ်ကိုလက်မခံခြင်းနဲ့အာဏာသိမ်းဖို့စဉ်းစားရခက်နေတဲ့စစ်ဗိုလ်ချုပ်တွေရဲ့အနေအထားစရဲအခြေအနေတွေပေါင်းစုံပြီးမှဖြစ်ပေါ်လာတဲ့အကြောင်းလေးပါ။ဒါကြောင့်အဲ့ဒီလိုအခြေအနေမျိုးကိုသင်ခန်းစာယူပြီးဒီမိုကရေစီဒီထက်ပိုခိုင်မာလာအောင်အတွေးခေါ်ရီပြောင်းလဲဖို့အများကြီးစူးစမ်းဖို့လိုပါသေးတယ်
။ဝန်လေးစရာတစ်ခုကတော့88အရေးခင်ပြီးတော့130ကြာလာတဲ့တိုင်မြန်မာနိုင်ငံဟာတခြားသောဒီမိုကရေစီအရေးတက်ပွဲဝင်ခဲ့တဲ့နိုင်ငံတွေထက်ဘာကြောင့်အောင်မြင်မှုသိမရသေးတာလဲ။တိုက်ပြည်နဲ့ပြည်သူတွေဘာကြောင့်ဖွံ့ဖြိုးမှုနောက်ကျနေရတာလဲ။အဲ့ဒီကိစ္စတွေဖြစ်ရတာဟာအာဏာရှင်တွေကြောက်ကြီးသက်သက်ပဲလား။တိုက်ခိုက်တွေဘာအားနည်းချက်တွေရှိနေသလဲဘာတွေမှားခဲ့သလဲဆိုတာမျိုးပြောဆိုသုံးသပ်တဲ့နိုင်ငံရေးခေါင်းဆောင်တွေမရှိသလောက်နေပါနေသေးတာပဲဖြစ်ပါကြောင်းသုံးသပ်ကြည့်ပြလိုက်ရပါမယ်